ထိုင်းနိုင်ငံဘန်ကောက်မြို့နားကနွန်ထဘူရီခရိုင်ထဲကစားသောက်ဆိုင်တစ်ဆိုင်မှာအလုလုနေတဲ့ကရင်တိုင်းရင်းသားရွှေပြောင်းအလုသမား28ဦးကိုတစ်နှစ်နီးပါးကြာအလုရှင်ကလှုပ်အားကမပေးတဲ့အတွက်ထိုင်းအလုသမားကာကွယ်ရေးစောင့်ရှောက်ရေးရုံးကိုတိုင်ကြားခဲ့တာခဲ့ပါတယ်။အဲဒီကနေပြီးတော့မှအလုရှင်ကရက်ပေါင်း60အတွင်းလှုပ်အားကနစ်နာကြီးပေးဖို့သဘောတူခဲ့ပြီးလောလောဆယ်မှာတော့ဘတ်ငွေ3,400ပေးရခဲ့ပါတယ်။ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှကစုံစမ်းတင်ပြထားပါတယ်ရှင်။
ထိုင်းနိုင်ငံနွန်ထဘူရီခရိုင်ထဲမှာအလုလုကင်နေတဲ့မြန်မာနိုင်ငံသားကရင်လူမျိုး28ဦးဟာနွန်ထဘူရီခရိုင်ထဲကစားတောက်ဆိုင်မှာအလုလုကင်နေတာဟာတစ်နှစ်နီးပါးရှိပြီဖြစ်ပါတယ်။သူတို့ကိုအလုရှင်ကတစ်နှစ်ကိုဘတ်ငွေ200ပေးမယ်ဆိုပြီးအလုခန့်ခဲ့ပေမဲ့တစ်နှစ်နီးပါးကြာတဲ့အထိလုံအားကမရတာကြောင့်မြန်မာရွှေပြောင်းလုံသမားရေးဆောင်ရွက်နေတဲ့အလုသမားကူညီစောင့်ရှောက်ရေး AAC မဟာမိတ်အဖွဲ့ကိုတိုင်ကြားခဲ့တာပါ။ဖေဖော်ဝါရီလ6ရက်နေ့မှာတော့အလုသမားတွေနဲ့အတူထိုင်းအလုသမားကာကွယ်ရေးရုံးကိုတွားရောက်ပြီးအလုရှင်အလုသမားပြဿနာကိုဖြေရှင်းပေးဖို့အတွက်တွားရောက်တောင်းဆိုခဲ့ရမှာအလုရှင်ဘက်ကအလုသမားတွေကိုပေးရမယ်လုံအားကငွေအလုံးပေါင်းဘတ်ငွေ73သိန်းတည်းကနေလောလောဆယ်ဘတ်ငွေ33,000စတင်ပေးခဲ့တာဖြစ်တဲ့အကြောင်း AAC အဖွဲ့ရဲ့ဒါရိုက်တာဦးခိုင်ကြီးကပြောပါတယ
်ဆုံးပြီးတော့အဲ့ဒါကိုရေခီနိုင်နိုင်နဲ့ဗျအဲ့ပတ်စံ73သိန်းကိုအရက်60သိန်းကိုပြေလည်အောင်ပေးပါမယ်ဒီနေ့မှာတော့အလုသမားတွေရဲ့အခန်းကမိသားကြီးကပြတဲ့ဘတ်3သိန်းနဲ့4,000ကိုတင်းထုတ်ပေးတယ်အဲ့ဒီလုံသမားတွေကအများစုကတက်ရမပြည့်ပြည့်3ယောက်ပါတယ်ဘတ်မရှိတဲ့လူက9ယောက်လောက်ပါတယ်နောက်ပြီးတော့ပန်းရောင်ပတ်တီနေထိုင်ခွင့်ရရှိတယ်ပတ်စုတွေရှိတယ်ဒါနဲ့မမှန်မကန်ပေါ့လုပ်ငန်းရှင်တွေမမှန်တဲ့လူတွေကပြန်တဲ့လူတွေပေါ့အားလုံးတို့20နှစ်ရှိအောင်ပေါ့မရ
ဒီကိစ္စနဲ့ပတ်သက်လို့မြန်မာတန်ရုံကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဒါပေမဲ့မြန်မာတန်ရုံဘက်ကတော့အလို့သမားတွေကိုလက်တလောဖမ်းဆီးတာမျိုးတွေမဖြစ်ပေါ်စေရေးအတွက်အကာအကွယ်ပေးထားတဲ့ဆိုင်ရွက်စာတမ်းတွေကိုထုတ်ပေးထားတယ်လို့ဆိုပါတယ်
တန်ရုံကတော့ဒီကိစ္စမှာကျွန်တော်တို့ကတန်ရစမှုအောင်ခိုင်ကိုကျွန်တော်တို့သွားပြီးတင်ပို့တယ်သူတို့ကလည်းဗာလုပ်ပြီးတယ်ဆိုတော့ဒီကလေးတွေကိုတရားနဲ့နဲ့တက်လုပ်ပြီးပါဆိုပြီးတော့သူကဆိုင်ရွက်စာတမ်းတွေထုတ်ပေးတယ
်ဒီလိုပြဿနာတွေဟာအများအပြားရှိနေပြီးပြောင်းလဲနေပြီးဆိုတဲ့မြန်မာနိုင်ငံမှာအလို့အကန့်အခွင့်အမ်းတွေမဖန်တီးပေးနိုင်သေးတဲ့အတွက်မြန်မာနိုင်ငံသားတွေဟာလာရောက်ပြီးတော့အလုပ်လုပ်ကြနေကြရတာဖြစ်တယ်လို့လည်းဥက္ကဋ္ဌကြီးကဆိုပါတယ်
။အဲ့ဒါနိုင်ငံတော်နဲ့ဆိုင်နေဗျ။နိုင်ငံတော်ကဒီလုပ်ကြခွင့်အမ်းတွေမရှိရင်ထိုင်းမှာဒီမတရားမှုဆိုတာကအလုပ်ရှိအောင်ဖြစ်နေတာမဟုတ်ဘူးလို့ကျွန်တော်သုံးသပ်တာ။ကျောင်းနိုင်ငံကအားမြင့်တဲ့ကြောင့်ဖြစ်နေတယ်လို့ကျွန်တော်မြင်တာဗျ။ဒီမှာနိုင်ငံမှာလုပ်ကြခွင့်အမ်းတွေမကောင်းရင်ပတ်သူတွေလုပ်လို့မအဆင်မပြေဘူးဆိုရင်ဂရက်ကူတဲ့လမ်းကိုအောင်လမ်းနဲ့ကတ်တယ်အလုပ်ရှာတယ်။အဲ့ချိန်မှာအတိအားမြင့်တဲ့လူတွေလုပ်ငန်းရှင်မတရားလုပ်တာပဲ
။ထိုင်းနိုင်ငံမှာမြန်မာရှေ့ပြောင်းလို့တမသုံးသန်းထက်မနည်းရှိနေတယ်ဆိုပြီးနှစ်နိုင်ငံအစိုးရတွေကခန့်မှန်းထားကြပါတယ်။အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကတော့၄သန်းလောက်ထိရှိနေတယ်ဆိုပြီးပြောဆိုနေကြတာပါ။လောလောဆယ်မှာတော့နှစ်နိုင်ငံသဘောတူညီမှု MOU နဲ့လာပြီးနိုင်ငံကလက်မှတ်ကိုင်ဆောင်ထားတဲ့အလို့သမားတွေအပြင်ထိုင်းနိုင်ငံမှာတရားဝင်အထောက်အထားလက်မှတ်လုပ်ထားတဲ့မြန်မာရှေ့ပြောင်းလို့သမားသိန်းခန်းလောက်ပဲရှိတာကြောင့်တရားမဝင်နေထိုင်အလို့လုပ်ကိုင်မှုတွေနဲ့ဖမ်းဆီးခံနေရတဲ့မြန်မာလူသမားတွေလုံအားကခေါင်းပုံဖြတ်ခံရမှုတွေကိုကြုံနေရတဲ့မြန်မာလူသမားတွေဟာနေ့စဉ်ရာနဲ့ချီရှိနေပါတယ်ရှင်